2014ခုနှစ်တွင်မြန်မာနိုင်ငံရဲ့တည်င်းလွတ်လပ်ခွင့်စစ်တမ်းဟာကျဆင်းသွားတယ်လို့နိုင်ငံတကာတည်င်းလွတ်လပ်ခွင့်အခြေအနေကိုစောင့်ကြည့်လေ့လာပြီးနှစ်စဉ်အစည်းအခမ်းအနားထုတ်တဲ့ Freedom House အဖွဲ့ကပြောလိုက်ပါတယ်။ကမ္ဘာနိုင်ငံနဲ့ဒေသပေါင်း199ခုတို့ရဲ့2014ခုနှစ်တည်င်းလွတ်လပ်ခွင့်အခြေအနေကိုဒီ Freedom House အဖွဲ့ရဲ့ဒီနေ့ထုတ်အစည်းအခမ်းအနားမှာဖော်ပြထားရမှာတကမ္ဘာလုံးမှာလည်းတည်င်းလွတ်လပ်ခွင့်ဟာ10နှစ်အတွင်းအဆိုးဆုံးအဆင့်ကိုကျသွားတယ်လို့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရဲ့တည်င်းလွတ်လပ်ခွင့်ဆိုင်ရာယမဟာအီဂျစ်လိဗျာတို့နဲ့အတူ83မှတ်ရပြီးလွတ်လပ်ခွင့်မရှိဘူးဆိုတဲ့အစင်တဲမှာသတ်မှတ်ခံထားရပါတယ်။တည်င်းလွတ်လပ်ခွင့်အခြေအနေအဆိုးဆုံးနိုင်ငံကိုအမှတ်တရပေးထားပြီးသတ်မှတ်တာမှာမြန်မာကအခုလို83မှတ်ရတာကြောင့်2013ခုနှစ်ကအမှတ်80ရခဲ့တာကနေ3မှတ်တိုးပြီးပိုဆိုးသွားတာပါ။ဒီ Freedom House အဖွဲ့ရဲ့ရှေ့အာရှဆိုင်ရာအကြီးအကဲသုတေသီဆာရာကွတ်ကအခုလိုဖြစ်ရတာက3နှစ်ဆက်တက်ရခဲ့တဲ့တိုးတက်မှုနောက်ပြန်ဆုတ်သွားတာဖြစ်တယ်။ပြီးခဲ့တဲ့နှစ်တွင်မြန်မာနိုင်ငံမှာသတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရတာတွေမကပဲထောင်ချခံရတာတွေလည်းရှိခဲ့တယ်။ပြည်ပသတင်းတော်တချို့ဆိုရင်ပြည်သူ့ကင်ဗီဇာရှောက်အောင်မှာပြင်းထန်တဲ့ကန့်သတ်ချက်တွေကြုံခဲ့ရတယ်လို့ဝေဖန်ခဲ့ပါတယ်။2014ခုနှစ်ဇူလိုင်လမှာ Unity Channel ကသတင်းသမားတွေကိုနိုင်ငံတော်လှည့်ဝတ်ချက်အဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုနဲ့ကနဦးထောင်နဲ့10နှစ်နောက်ပိုင်းရှော့ပေါ်ပြီး9နှစ်ချမှတ်ခဲ့တာကို Freedom House အဖွဲ့ရဲ့အစည်းအခမ်းအနားထဲမှာရွေးထုတ်ပြီးဖော်ပြခဲ့ပါတယ်ခင်ဗျ။